တရုတ်မြန်မာနယ်စပ်ဒေသလိုင်ဇာမြို့မှာကျင်းပနေတဲ့တိုင်းနာလက်နက်ကိုင်ဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲကိုဒီကုလသမဂ္ဂဒုတိယမှုချုပ်ရဲ့မြန်မာပြည်ဆိုင်ရာအထူးကိုယ်စားလှယ်နဲ့တရုတ်အစိုးရကိုယ်စားလှယ်ရူတယောက်ခဲ့ပါတယ်အဲ့ဒီမှာကုလသမဂ္ဂနဲ့တရုတ်အစိုးရရူရဲ့မြန်မာအပေါ်သဘောထားရည်တည်ချက်တွေကိုရှင်းပြခဲ့တာဆိုတော့ဘာတွေကိုအဓိကပြောပြခဲ့တယ်ဆိုတာကို နှစ်ကောင်ဖွဲ့ရရဲ့ထိပ်သီးဆွေးနွေးပွဲတတိယနေ့နေကင်းပိုင်းပြန်လည်စတင်ချိန်မှာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာပြည်ဆိုင်ရာအထူးကိုယ်စားလှယ်မစ္စတာနမ်ဘီယာနဲ့တရုတ်အစိုးရရဲ့ကိုယ်စားလှယ်တို့လေးလာသူအဖြစ်ပါဝင်တယောက်လာကြတာဖြစ်ပါတယ်မစ္စတာနမ်ဘီယာကကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်းရဲ့တဝန်လွှာကိုအခုလိုဖတ်ကြားခဲ့ပါတယ
် The Secretary says I have followed closely the developments with respect to the peace process in Myanmar and my special adviser Vijay Nambiar has been keeping me informed of its progress
မစ္စတာနမ်ဘီယာပြောသွားတာကတော့ကုလသမဂ္ဂအတွင်းမှုချုပ်ဟာမြန်မာပြည်ကငြိမ်းချမ်းရေးဖြစ်စဉ်တွေကိုအနီးကပ်လေ့လာဆောင်ကြည့်နေပြီးစိစက်ဆွေးနွေးမှုတွေတိုးတက်လာတဲ့အတွက်အားရမိကြောင်းပြောဆိုတာဖြစ်ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့တဝန်လွှာမှာတပြည်လုံးပြစ်ခတ်ရက်ဆဲပြီးနိုင်ငံရေးဆွေးနွေးပွဲမူပေါင်းတွေချမှတ်နိုင်ရင်ဒါဟာအရေးပါတဲ့သမိုင်းဝင်လမ်းစုံကိုရောက်ပြီလို့အသိအမှတ်ပြုရမှာဖြစ်ကြောင်းဒီအတွက်ကြိုးပမ်းအားထုတ်မှုတွေအထူးလိုအပ်နေပြီးဒါကိုကျော်လွှားနိုင်မယ်လို့လည်းအသိအမှတ်ပြုကြောင်းနဲ့ရည်မှန်းချက်တွေအတွက်260ကျော်အခက်ခဲတွေကိုဖြတ်သန်းခဲ့တာကိုလည်းအသိအမှတ်ပြုကြောင်းပါရှိပါတယ်ဒါအပြင်ဆွေးနွေးပွဲတွေဆောင်ရွက်ရမှာလိုအပ်လာမယ်ဆိုရင်အကြံဉာဏ်နဲ့အခြားအထောက်ပံ့တွေကိုကုလသမဂ္ဂနဲ့နိုင်ငံအသီးသီးကပံ့ပိုးဆောင်ရွက်သွားမှာဖြစ်ကြောင်းပြောဆိုပါတယ်။ဒီကနေ့ဆွေးနွေးပွဲကိုတရုတ်ပြည်သူသမ္မတနိုင်ငံကအာရှရေးရာအထူးတန်တမန်မစ္စတာဝိုင်ယင်ဖန်မတက်ရောက်နိုင်ပဲသူ့ရဲ့ကိုယ်စားမစ္စတာထောင်ယန်းမြန်မာအမည်ဦးထွန်းရင်ကတက်ရောက်ခဲ့ပါတယ်။တရုတ်အစိုးရရဲ့ယက်တိကျင်းတဲ့သဘောထားဟာမြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်ငြိမ်းချမ်းရေးအမြန်ရရှိဖို့လိုလားကြောင်းနဲ့ဒီအတွက်လိုအပ်တဲ့အကူအညီတွေပေးသွားမှာဖြစ်ကြောင်းကိုသူကအခုလိုမြန်မာစကားနဲ့ပြောဆိုပါတယ
်။အပြည့်အခါရစရင်းနဲ့ပတ်သက်ပြီးတော့စတဲ့ကလုံးတင်းချင်းရဲ့ရရှိရေးနဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာဖက်ကမိစင်များဖက်ကဟုတ်လားလိုအပ်ချက်ရှိလို့ရှိရင်ကျွန်တော်တို့တတ်နိုင်တဲ့လောက်အကူအညီကျွန်တော်ပေးနိုင်ပါတယ်လို့ကျွန်တော်တို့ဒီမှာကျွန်တော်ပြောချင်ပါတယ်။နောက်ဆုံးအနေနဲ့ဟုတ်လားမြန်မာနိုင်ငံရဲ့ဒီနေ့အခြေရေးနဲ့စီးပွားရေးကုလတွတ်တက်မှုဟာမြန်မာနိုင်ငံပြည်သူပြည်သားများနဲ့ဆန္ဒနဲ့ကဲ့ညီရုံသမဂ္ဂကျွန်တော်တို့ပြည်သူပြည်သားများရဲ့ဆန္ဒနဲ့ကဲ့ညီပါကဲ့ညီပါဒီမှာဖုန်တို့တို့ရလာမယ်ဆိုလို့ရှိရင်ကျွန်တော်နှုတ်နှစ်ဖက်ကကျွန်တော်ဖက်ပေါင်းစုံကနေပြီးတော့ကျွန်တော်စီးပွားရေးပူပေါင်းဆိုင်ရမှုတွေအားလုံးလုပ်နိုင်စရာ၊ကန့်နိုင်စရာအများကြီးပါပဲ။အဲ့ဒီနေ့စောစောစီစီကြောက်နေပါတယ်လို့ကျွန်တော်ဆိုလာပါတယ်
။အခုလိုကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့တရုတ်အစိုးရကိုယ်စားလှယ်တွေတက်ရောက်ဆွေးနွေးတဲ့အပေါ်မှာ NCCT အဖွဲ့ဝင်ဥခွန်ဥက္ကာကအခုလိုပြောဆိုပါတယ်။
သူတို့လာတဲ့အတွက်ကတော့ဘာဖြစ်ဖြစ်အာမခံချက်တော့တုံတရားရှိတာပေါ့အာမခံပေါ့ဗျာဒီကိစ္စကကိုယ်အိမ်တွင်းရေးအတွင်းရေးမဟုတ်ဘဲနဲ့ဘလို့ဖြစ်တယ်ဘလို့ပြတ်တယ်အပြန်လန်ဘလို့ညှိနှိုင်းတယ်တိုင်းပါတီရလည်းဘာတွေလျှော့လဲသူရဘက်ကလည်းဘာတွေလျှော့လဲအဲ့ဒီပုံမှာတော့တပ်ပေရှိတာပေါ့ဗျာတပ်ပေရှိတော့အဲ့ဒီတပ်ပေကအာမခံချက်ဖြစ်တာပေါ့ဘယ်သူမှားတယ်ဘယ်သူမှန်တယ်ဘယ်သူကတရားလွန်တယ်ဘယ်သူကလျှော့ပေါ့ပေးတယ်ပေါ့ဗျာဘူရာတဘောထားတင်းမာတယ်ပေါ့ဒါမျိုးကသူတို့ကစောင့်ကြည့်ပြီးတော့မှသိရတာပေါ့ဗျာ
မစ္စတာနမ်ဘီယာဟာတိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ဆွေးနွေးပွဲကိုတတိယအကြိမ်တက်ရောက်ခဲ့တာဖြစ်တယ်လို့တရုတ်အစိုးရကုစလယ်အဖွဲ့ဟာလည်းဒုတိယအကြိမ်ပါဝင်လာတာဖြစ်ပါတယ်ဒီလိုတိုင်းသားလက်နက်ကိုင်အဖွဲ့တွေကြားညှိနှိုင်းပြီးရင်တော့အစိုးရရဲ့ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့နောက်လပထမပတ်လောက်မှာထပ်မံဆွေးနွေးနိုင်ပွဲရှိနေပါတယ်